'cause it only serves to make me more determined to achieve my final goal. And
I've just received a call from Secretary Clinton. She congratulated us, it's about us, on our victory. And I congratulated her and her family on a very, very hard-fought campaign. I mean, she fought very hard. Hillary has worked.
You know, Guna Abe, Nangaya, when you cleaned it up from Sakawa, General Juka, and Nangaya, Dratsugat, General Chijuka, General Sumet, Sumi Dazu, Sik Jubangaya, and Meswat, Lusamu, Jambi Chijuka, Suga, Siku Juzagavare, Helia Kala, then Jajava, Siku Juzaget, Chipare, General Nangadra, Su Tansang Pigarari, Dratsugu Jizuyama Chipare. ကျွန်တော်စိတ်ခံစားချက်အပြည့်နဲ့တော့ပြောတာဖြစ်ပါတယ်။အဲ့ဒါကတော့တစ်ခါတုန်းကတိတ်ကိုစိတ်ဝင်စားစွာစောင့်ကြည့်ခဲ့တဲ့နိုဗာမာ၈ရက်အမေရိကန်သမ္မတယွေးကောက်ပွဲမှာအများကနိုင်မယ်လို့မမျှော်လင့်ထားတဲ့ရီပပ်ဘလစ်သမ္မတလောင်းဒေါ်နယ်ထရမ့်အနိုင်ရရှိလိုက်တဲ့အတွက်ကြောင့်သူကနယူးယောက်မှာအောင်ပွဲခံမိကုန်းကိုပို့ထူးနေစောစောပိုင်းကခုလိုပြောကြရမှာသူ့ပြိုင်ဘက်ဒီမိုကရက်ပါတီသမ
ူကိုတယ်လီဖုန်းဆက်ချီချူခဲ့ပြီးတဲ့နောက်သူရွက်ကောက်ပွဲရှုံးနိမ့်ကြောင်းအတိမတ်ပြုပြောကြားတဲ့မိကွန်းကိုနယူးယောက်မှာသူ့ကိုထောက်ခံသူတွေကိုပြောကြားခဲ့ပါတယ်ခုလိုပြောကြားရမှာရွက်ကောက်ပွဲမဲဆွယ်လှုပ်ရှားတဲ့ကာလအတွင်းတစ်ဖက်နဲ့တစ်ဖက်မညာမတာဝေဖန်ပြောဆိုထောက်ပြခဲ့လို့ရန်လိုမုန်းထားမှုတွေကြောင့်နိုင်ငံအနေနဲ့စိတ်ဝင်းကွဲမှုတွေရှိတာကိုကူစားပြီးသမ္မတဒင်းနဲ့အတူလက်တွဲဆောင်ရွက်သွားဖို့ဟီလရီကလင်တန်ကပြောခဲ့ပါတယ
် We have seen that our nation is more deeply divided than we thought. But I still believe in America and I always will.
ကျမတို့နိုင်ငံဟာဒီရွေးကောက်ပွဲတွင်ပိုပြီးစိတ်ဝင်းကွဲနေတယ်ဆိုတာကိုကျမတွေ့ခဲ့ရပါတယ်။ဒါပေမဲ့လို့လေအမေရိကန်ပြည်ထောင်စုပေါ်မှာကျမခုတည်းကယုံကြည်ချက်မပြတ်ပါဘူး။ဘယ်တော့မှလည်းပြက်မှာမဟုတ်ပါဘူး။ယုံကြည်ချက်မပြက်ဘူးဆိုရင်ဒီရွေးကောက်ပွဲရလဒ်ကိုကျမတို့လက်ခံကြိုဆိုရမှာဖြစ်တယ်လို့အနာဂတ်ကိုလည်းမျှော်မှန်းကြရမှာဖြစ်ပါတယ်။ဒေါ်နယ်ထရမ့်ကကျမတို့ရဲ့သမ္မတဖြစ်လာမှာပါ။ကျမတို့သူ့အပေါ်သဘောထားကြီးဖို့လိုပြီးနိုင်ငံကိုခေါင်းဆောင်နိုင်မဲ့အခွင့်အလမ်းကိုလည်းသူ့ကိုပေးနိုင်ရမှာဖြစ်ပါတယ်လို့ဟီလရီကလင်တန်ကပြောကြားသွားတာဖြစ်ပါတယ်။ဒီချိန်မှာပဲဒီမိုကရေစီရဲ့အနှစ်သာရကိုဖလေပံပိုးထောက်ခံသွားဖို့လေသူကတိုက်တွန်းခဲ့ပါတယ်
Our constitutional democracy enshrines the peaceful transfer of power and we don't just respect that we cherish it it also enshrines other things the rule of law the principle that we are all equal in
ကျမတို့နိုင်ငံရဲ့ဒီမိုကရေစီနည်းကြဖွဲ့စည်းပုံခြေကံဥပဒေရငင်းကြစွာအာဏာလွှဲပြောင်းပြီးရည်ကိုဥထိပ်ထားတာဖြစ်ပါတယ်ကျမတို့အဲ့ဒီအချက်ကိုလေးစားယုံမကမျက်နှာတံပိုးထားကြရမှာဖြစ်ပါတယ်။ဒါအပြင်ဖွဲ့စည်းပုံမှာပါဝင်တဲ့တရားဥပဒေစိုးမိုးရေး၊ဒဏ်တူအခွင့်အရေး၊လူ့ကုန်တိုက်ခါလွတ်လပ်စွာဘာသာကိုယ်ခွင်ကွင်းနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတဲ့စံတံပိုးတွေလည်းပါရှိတာဖြစ်ပါတယ်။ဒီစံတံပိုးတွေကိုကျမတို့ထွေးပိုက်ကြရမှာဖြစ်တယ်လို့ကာကွယ်ဆောက်ရှောက်ကြရမှာဖြစ်ပါတယ်လို့ဟီလရီကလင်တန်ကပြောသွားတာဖြစ်ပါတယ်။ဒါအပြင်သမ္မတရွေးကောက်ပွဲမှာသူအနိုင်ရရှိရေးအတွက်ကြိုးပမ်းပေးခဲ့ကြတဲ့မဲဆွယ်လှူရှားခဲ့ကြသူတွေကိုလည်းခုလိုအရေးရှုံးနေတဲ့အတွက်ကြောင့်သူကတောင်းပန်စကားပြောကြပြီးဘဝမှာအနိုင်အရှုံးနဲ့ရင်ဆိုင်ကြရပေမဲ့လို့လေယုံကြည်ချက်မပြတ်ကြဘူးလူငယ်တွေကိုတိုက်တွန်းခဲ့ပါတယ
် This loss hurts but please never stop believing
ဒီရှုံးနေမှုဟာတိတ်ကိုစိတ်ဆင်းရဲစရာဖြစ်ပါတယ်ဒါပေမဲ့လို့လေအနိုင်ရဖို့ကြိုးစားထိုက်မယ်ဆိုရင်တော့ပေရောမလက်မြောက်အရှုံးမပေးပါနဲ့လို့ဟီလရီကလင်တန်ကတိုက်တွန်းခဲ့ပါတယ်။အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ဟီလရီကလင်တန်နေနဲ့သမ္မတကတော့အထက်လူတော်အမနိုင်ငံခြားရေးဝန်ကြီးစသဖြင့်တာဝန်တွေကိုအဆင့်ဆင့်ထမ်းဆောင်ခဲ့ပြီးအသက်69နှစ်အရွယ်မှာဖာမျက်နှာချက်ကိုထိုးဖောက်ဖို့ကြိုးစားခဲ့ပြီးပဲလို့လေသူဟာမအောင်မြင်ခဲ့ပါဘူး။ဒါပေမဲ့လို့လေအထူးသဖြင့်မင်းကလေးငယ်တွေအနေနဲ့ဒီပန်းတိုင်ရောက်နိုင်ဖို့ အမဆော့ချဘူကိုလေသူကတိုက်တွန်းခဲ့ပါလေ
I know we have still not shattered that highest and hardest glass ceiling
အမြင့်ဆုံးနဲ့အမဆုံးဖမျက်နှစ်ချက်ကိုကျမတို့ထိုးဖောက်နိုင်ခြင်းမရှိသေးပါဘူးဆိုတာကိုကျမသဘောပေါက်ပြီးပါတယ်ဒါပေမဲ့လို့လေဒီနေ့မှာတော့တယောက်ယောက်ကကျမတို့အခုထင်ထားတာတွေတောင်ပုံမြန်ပြီးတော့ဖမျက်နှစ်ချက်ကိုထိုးဖောက်နိုင်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်ဒီမိကွန်းကိုကြည့်ရှုနေကြတဲ့မိန်းကလေးငယ်အားလုံးကိုကျမပန်ကြားလူတာကတော့ကိုယ်ကြီးမှန်းချက်အောင်မြင်ဖို့ကဘာပေါ်မှာလူတိုင်းဟာအခွင့်အရေးရထိုက်ကြတယ်လို့ကို့မှာလုံနိုင်စွမ်းရှိပြီးကိုဟာတန်ဖိုးရှိတဲ့လူတူဖြစ်တယ်ဆိုတာကိုဘယ်တော့မှတန်တရားမရှိကြပါနဲ့လို့ဟီလရီကလင်တန်ကတိုက်တွန်းပြောကြားသွားပါတယ်။သူခုလိုပြောကြားတဲ့မိကွန်းကိုနိုင်ငံတော်နားဆင်ကြတဲ့အထူးသဖြင့်သူ့ပေါ်ထောက်ခံသူတွေအနေနဲ့45ဦးမြောက်အမေရိကန်သမ္မတဟာတမိုင်းမှာပထမဦးဆုံးသောအမျိုးသမီးသမ္မတဖြစ်လိမ့်မလားဆိုတဲ့မျှော်လင့်ထားတဲ့အမျိုးသမီးတွေအနေနဲ့ကတော့အတော်လေးကြေကွဲကြတာဖြစ်ပါတယ်။အဲ့ဒီကြေကွဲသူတွေထဲမှာဟီလရီကလင်တန်ကိုကာလကြာရှည်ထောက်ခံအားပေးခဲ့သူပင်စတဗီးနီယပြည်နယ်ကဒေါ်ဖြူဖြူလေးပါဝင်ပါလေ
။ဘုံကမမြော်လင့်ဘူးလေ။ဒါလောက်ကြီးဖြစ်လာမယ်ဆိုတော့ကျမမာကကျမ breast cancer ရှိနေလေ။ကျမရဲ့ပုံကိုကြီးရအရာပြောမယ်ဆိုရင်ကျမကိုဆီယောင်ကရှင်းမ breast cancer ဖြစ်နေပြီလို့ပြောတဲ့ချိန်မှာကျမကြီးကဘာမှတုံတုံချောက်ချောက်ဘူး။ဘာလို့ကျမအလွန်တရာကိုဆေးဝါးနဲ့ပတ်ပြီးအဆင်မြင်နဲ့ဆေးရုံမှာရောက်နေတဲ့အတွက် breast cancer ရှိရင်တော့ဒီ American နိုင်ငံရဲ့ဆေးဝါးကုသမှုနဲ့တော့ငါတော့အသက်ရှင်မှာပဲ။အမကြောက်စရာမလိုဆိုကျမစက်တဲ့ထွက်တာဘာမှမတုံလုံးချောက်ရအောင်ဆင်အောင်မထွက်တာကောင်းဆုံးဒီ breast cancer ကိုကျမကိုကုပေးနိုင်မယ့်အနည်းလမ်းနေဘာလို့ရှိတယ်ဒါလည်းဖြစ်တယ်ဘာမှကိုကျမတုံလုံးချောက်ထားခြင်းမရှိဘူးအခု Hillary Clinton မတိုင်ဘူးဆိုတာသိသွားတဲ့အခါမှာကျမလေအရန်ကိုတုံလုံးချောက်ထားတယ်စောက်တီးရမရအောင်တုံလုံးချောက်ထားတော့တယ်အဲ့ဒီကညလုံးနဲ့အိတ်လို့မရဘူးနောက်သူသည်နဲ့ပို့ဆိုတာကျမရဲ့ laptop မှာကျမတငယ်ချင်း Australia တငယ်ချင်းလည်းตัวเล่นน้ําเนี่ยตัวเล่นหมาจี้นี่บลูผิดตาแล้วบลูผิดตาแล้วเองเนี่ยมาชื่อตังเกจเนี่ยแหละฮะบลูผิดตาแล้วบลูผิดตาแล้วสุดะติมะกูโดว่ากูเลยจม้ายังต้องลง6ชาเลยตะแกงต้องลง6ชาต่อไปดิ
ดอผิวๆอีนี่ฮิลลารีคลินตันนิวยอร์กมาเอาซ้นเปาะจาเกดิเมโกมาอ่ำยะเสียผิดแต่เฉ็ดวีกูเลยคุณโหลทอดปะบาดิ
จม้าเลยบลูขอมเลยလုံးဝမညှော်လင့်ဘူးလူမျိုးမင်းကကြားလိုက်မယ်လို့မညှော်လင့်ရဘူးလေဒါကြားတယ်ဆိုတော့လေတော်တော်လေးရင်ထဲမှာတော်တော်ထိခိုက်တယ်လေဟုတ်သူ့ကိုထောက်ခံတဲ့လူပြောက်နေတယ်ဘာလို့သူကိုယ်ကိုင်းလည်းပြောတယ်လေသူ့တကားပေါ့နော်ဒါကိုရှုံးတဲ့အတွက်ကြောင့်သူ့ကိုထောက်ခံတဲ့လူတွေရောရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့လူတွေကိုလည်းသူရွေးကောက်ပွဲရဲ့ရလက်ကထင်လို့မဖြစ်လာတာတော့သူတောင်းမှမှာလေဆိုပြီးသူပြောတယ်ပြောပြီးနောက်သူကပြောလဲဆိုရင်ထဲမှာနားနေရာကိုခံစားရတယ်ပေါ့တော်တော်နဲ့ပြောက်သွားမှာမဟုတ်ဘူးလို့ကပြောရဆိုတော့ပြန်မှာကျမတို့အဲ့လိုမျိုးသူပြောတဲ့အတိုင်းပဲဒီထဲမှာခရက်ဒီနာတယ်တော်တော်နဲ့ပြောင်းနေတောင်းမှတင
်ဟီလရီကလင်တန်ကိုမဲပေးခဲ့သူဒယ်ရလင်းပြည်နယ်နေဒေါ်ခင်မာကြီးကလည်းသူ့ရဲ့ခံစားချက်ကိုခုလိုပြောခဲ့ပါတယ
်စိတ်တော့မကောင်းဘူးပေါ့နော်ဘာဖြစ်လဲဆိုတော့ကိုကထင်တာဟီလရီပဲနိုင်မယ်ထင်နေတာဟုတ်ဒီဘေးတီလို့လေဟီလရီအားကြီးပဲအများအားဆိုတော့သူပဲနိုင်မယ်ထင်တယ်ကိုကလည်းဟီလရီကိုပဲပေးဖို့စိတ်ကရှိနေတော့သူ့ပဲပေးခဲ့ပါတယ်ဒါပေမဲ့ပဲတန်းတန်းလေးဒါကိုချစ်ချင်တိုင်းချစ်မှဖြစ်ပဲတန်းနေဟီလရီလည်းနောက်ဆုံးမနေ့ကသူ့ရဲ့စကားကြီးကျွန်မကြားတာအိမ်မကောင်းပါဘူးဒါပေမဲ့သူကပြောပါတယ်ထွက်မှာတော့ future တမရပါပဲဖြစ်သွားပါတယ်ဒါတော့တဘောတာကြည့်ကိုသူကပြောပါတယ်ဒီ transaction လုပ်တဲ့ဒီ down pay မှာလည်းအေးအေးဆေးဆေးနဲ့ဖြစ်သွားဖို့ကိုပဲသူတို့လိုလားပါလေဆိုရတယ်ဟီလရီကအဲ့လိုလည်းပြောပါတယ်ရှုံးတာရှုံးတာပေါ့ဒါမှရှေ့ဆက်ပြီးတော့ပဲဒီ president ဖြစ်မဲ့ဒီ Trump လည်းသူ့လုပ်ဆိုင်တဲ့နေရာလုပ်ပေးပါမယ်လို့သူပြောတာပေါ့လေ
ဟီလရီကလင်တန်ရဲ့ဒုတိယသမ္မတလောင်းတင်ကင်းကလည်းနယူးယောက်မှာမိကွန်းပြောကြားခဲ့ရမှာဟီလရီကလင်တန်ဟာအမေရိကန်သမိုင်းမှာနိုင်ငံကောင်းကျိုးတွေအများကြီးလှုပ်ဆောင်ပြီးခဲ့တဲ့အမျိုးသမီးဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေအရ electoral vote ရွေးကောက်ပွဲကိုယ်စားလှယ်မဲ့အရေးအတွက်မှာ Trump ကိုရှုံးနိမ့်ခဲ့ပြီးမဲ့လို့လေ popular vote ဖြစ်တဲ့လူထုကပေးတဲ့မဲ့ဆန္ဒစုစုပေါင်းမှာတော့ Trump ကိုသူကအသာရခဲ့တာဖြစ်ပြီးဒါဟာအောင်မြင်မှုကြီးတရဖြစ်ပါတယ်လို့ပြောကြားခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင
် Cause it only serves to make me more determined to achieve my final goal.